ျမ်းမာတော်မူပါစသူတော်မောင်ရေကျမ်းမာတော်မူပါစလို့ငါမင်းကိုအမြဲတမ်းနှုတ်ခွန်းဆက်တာနေတာဟာအကြောင်းရှိတယ်သူတော်မောင်ရဲ့လူတယောက်မှာအရေးကြီးဆုံးကကျမ်းမာရေးပဲမဟုတ်လားကျမ်းမာရေးမကောင်းရင်လူတယောက်ဟာဘာကိုမှအသုံးမတည့်တော့ဘူးသူတော်မောင်ရဲ့ကျမ်းမာဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာပြီးနိုင်ငံတကာနိုင်ငံရဲ့အဆင့်တန်းကိုအကဲဖြတ်လို့ရပါတယ်နိုင်ငံရဲ့ကျမ်းမာရေးနဲ့သက်ဆိုင်တဲ့အခမ်းအနားကိုနိုင်ငံအစိုးရကဘလောက်တာဝန်ယူမှုရှိတယ်လဲဆိုတာကိုကြည့်ပြီးအဲ့ဒီနိုင်ငံမှာနေထိုင်တဲ့ပြည်သူတွေရဲ့လူအခွင့်အရေးကိုလည်းအကဲဖြတ်ခန့်မှန်းလို့ရပါတယ်မင်းသိတဲ့အတိုင်းပဲငါတို့နိုင်ငံရဲ့အစိုးရဟာပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတာဝန်ယူမှုအဆင့်ကတုံ့ကြလောက်မှပဲရှိတယ်လို့ပြောလို့ရတယ်မဟုတ်လားဈေးရုံဈေးကန်းတွေရဲ့ဝန်ဆောင်မှုကညံ့ဖျင်းနှုံချလွန်းလာပါတယ်တလောကငါတငယ်ချင်းတယောက်ကြောက်ခက်ခွဲစိတ်ဖို့အတွက်ဂရင်900ဆက်နဲ့ဈေးရုံကြီးမှာတက်နေတာကြောင့်အဘလူနာကြည့်သွားခဲ့တယ်ရောက်ရောက်ချင်းလူနာကြည့်တဲ့အချိန်မဟုတ်လို့တဲ့ပေးမဝင်ဘူးဒါနဲ့အထုံးစံအတိုင်းပေါ့ကွာခေတ်စကားနဲ့ဆိုရင်RG လေးကန်းလိုက်တာနဲ့ဝင်ခွင့်ရခဲ့တယ်။ဒါနဲ့သူတို့ညှုံပြတဲ့လူနာဆောင်ကိုရောက်သွားတယ်။ရောက်ရောက်ချင်းမှတင်ငါပဝင်မကြတာတခုကိုထပ်ပြီးတွေးပြန်ရော။ဘဲနဲ့ကွာလူနာတွေကိုယောက်ျားမိန်းမခွဲမထားပဲတခါနဲ့မှအတူတူရောထားတယ်ငါတူရဲ့။မင်းမဲစဉ်းစားကြည့်ကွာခွဲစိတ်ထားတဲ့လူနာတွေဆိုတော့ဘဲနဲ့လုပ်ပြီးအလေးပေါ့စွန့်တာကိုအိမ်သာထိသွားနိုင်ကြမှာလေ။ဈေးပိုက်တွေစီးပိုက်တွေကလည်းတန်းလန့်နေလေ။ဒီတော့ဖြစ်တယ်လို့ပဲဂရင်ပေါ်မှာအဆင်ပြေတယ်လို့သွားကြရတာပေါ့ကွာ။လူနာယောက်ျားနဲ့မိန်းမခွဲမထားခန်းစည်းလိုက်ကတွေကလည်းတက်မထားလူနာဆောင်တွေကလည်းယောက်ျားမိန်းမခွဲမထားတဲ့အတွက်လူနာတွေရဲ့အဆက်နဲ့ဂုံတိတ်ခါတုံညအထိရောက်ကုန်ကြတော့တာပါပဲငါတူအလေးပေါ့သွားရင်ဖြစ်ဖြစ်ကိုလည်းတုတ်တင်ပေးရင်ဖြစ်ဖြစ်တစ်ဖက်ကရင်ကလုံးသမျှကိုတစ်ဖက်ကရင်ကအကုန်မြင်နေုံမကတခန်းလုံးတစ်ဟောလုံးအားလုံးမြင်နေကြတာဟာတော်တော်ကိုမျက်နှာပူစရာစိတ်မချမ်းသာစရာကောင်းလှပါရဲ့ကွာငါသာအဲ့ဒီလိုအဖြစ်မျိုးနဲ့ကြုံရရင်ယောဂကြောင့်မသေးပဲဆက်တာနဲ့တင်ငေါ့ခနဲ့တိတ်သွားမှာပါပဲငါတူဒါပေမဲ့ရွေးချယ်စရာကလည်းမရှိတော့ငါတို့ပြည်သူတွေခမညာလူကုံတိတ်ခါကိုတုံညအထိပေးဆက်ပြီးဖြစ်တယ်လို့စကန်းသွားရကြရတာပဲတူတော်မောင်ရဲ့နောက်တစ်ခုဒေါက်တာဆိုးတာကရေချိုးကနဲ့အိမ်သာအလုံးလောက်မရှိတာပါပဲဈေးဦးမှာရှိနေတဲ့လူနာနဲ့လူနာဆောင်တွေအတွက်ထားတဲ့ရေအိမ်ဟာလူဦးရေအချိုးစားနဲ့ဆိုရင်အစမတန်ဖြစ်နေတာကြောင့်မနဲ့မနဲ့အဲ့ရထားရင်ရေအိမ်တက်ဖို့ကိုနိုင်ဝက်တစ်နိုင်လောက်စောင့်နေရတယ်ငါတူအဲ့ဒီဒုက္ခတွေကလည်းတော်တော်လေးကိုဆိုးရွားလာပါတယ်။အိမ်သားတွေကလည်းတန်ရှင်းစင်ကြယ်မှုမရှိညစ်ပတ်ပည်ရနေတာကတော့ပထမဒန်းစားပါပဲ။နောက်တစ်ခုအစိုးဆုံးကအစိုးရစေယုံတွေရဲ့ထုံးစံအတိုင်းစေဝါအလုံးလောက်မရှိတာပါပဲ။စေဝါကထားပါတော့လူနာကိုခွဲစိတ်ဖို့အတွက်အရက်ပြန်ဂွန်းနဲ့ပတ်တီးကအစလူနာရှင်တွေကတာဝန်ယူပြီးဝယ်ပေးနေရတာကတော့မဟုတ်သေးဘူးလို့ပဲငါတော့ထင်တယ်တူတော်မောင်ကြီး။စေယုံဖြစ်ပြီးအခြေခံပစ္စည်းဖြစ်တဲ့ပတ်တီးအရက်ပြန်ဂွန်းဦးတော်စောင့်မထားနိုင်လောက်အောင်ငါတို့နိုင်ငံကဆင်းရဲဆုပ်ပြတ်နေပြီလားတခုခုဆိုဟိုဆေးဒီဆေးတွားဝဲပါဆိုရင်လူနာရှင်တွေခမညက်ငယ်လေးနဲ့ပတ်စံအနွမ်းကလေးတွေကိုကြစ်ကြစ်ပအောင်ဆုပ်ပြီးဆေးဆိုင်ကိုပြေးကြရတယ်အဲ့ဒီအနားမှာကလည်းဆေးဆိုင်ကဒီဇိုင်းနဲ့ရှိတယ်အဲ့ဒီဆေးဆိုင်ကလည်းဆေးရုံကဆရာဝန်တွေသူနာပြုတွေနဲ့ဘလို့ပတ်သက်ဆက်နွယ်နေနေတယ်ဆိုတာကာယကံရှင်တွေပဲအသိဆုံးဖြစ်ပါလိမ့်မယ်ဆေးတွေကလည်းအပြင်ကားတဲ့ဆိုင်အစမတန်ဈေးကြီးဝန်ဆောင်မှုကလည်းညံ့ဆေးဝယ်ဖို့ပတ်စံမလုံလောက်တဲ့လူနာရှင်တွေငွေကြေးမပြည့်စုံတဲ့သူတွေဆိုရင်ဒီအတိုင်းလက်ပိုက်ပြီးကိုလူနာကိုကြည့်နေပေရောပဲဆေးရုံကတော့တာဝန်ယူလိုက်မယ်လို့တော့မထင်နဲ့အဲတာဝန်ယူတာတခုတော့ရှိပါတယ်ခွဲစိတ်ပြီးစလူနာတွေထုံစည်းဖို့မတတ်နိုင်လို့အမလေးအဘလေးအော်နေရရင်ဒါဆေးရုံနသက်ရုံမဟုတ်ဘူးကြက်တေမရှိအော်မနေနဲ့ဆိုပြီးဆဲဆူကျိန်းမောင်းတာကိုတော့ဆေးရုံဝန်ထမ်းတွေကတာဝန်ယူပါတယ်ဒီလောကပဲလူနာတယောက်ခွဲစိတ်ဖို့နဲ့ဆေးဝါကူတာဖို့မတတ်နိုင်လို့ကိုကိုကိုတတ်သိရတာတိုင်းကျော်ပြီးကျော်ဖြစ်ခဲ့သေးတယ်မဟုတ်လားငါတူတကယ်တော့ငါတို့ပြည်သူတွေရဲ့အဖြစ်အားအတော့ကိုရင်နာစရာကောင်းလာပါတယ်ငါတို့ရဲ့အစိုးရကိုယ်တိုင်ကပြည်သူရဲ့ကျန်းမာရေးကိုဘာတစ်ခုမှတာဝန်မယူနိုင်ဘူးတာဝန်ယူဖို့စူးစမ်းပေးကြတဲ့ပြင်ပစေတနာရှင်ပရဟိတအဖွဲ့အစည်းတွေကိုကြတော့အစိုးရကမကူညီတဲ့အပြင်ဟန်တာနှောက်ယှက်တာပြိုပြက်သွားအောင်ဖြိုဖျက်ဖို့စူးစမ်းတာတွေလုပ်ခဲ့ကြသေးတယ်မဟုတ်လားကိုယ်တိုင်တာဝန်မယူနိုင်တဲ့ကိစ္စကိုတခြားစေတနာရှင်အဖွဲ့အစည်းတွေကဖြည့်ဆည်းပေးတာဟာနိုင်ငံတော်အစိုးရရဲ့ဂုဏ်သိက္ခာကိုညှိုးနှွမ်းစေတယ်လို့ငါတို့အစိုးရလူကြီးမင်းတွေကအထင်ရောက်နေကြလေရဲ့ဒူတော်မောင်ကြီးငါတို့တာမန်ပြည်သူတွေဖို့အစိုးရဆေးရုံတွေဆိုတာကလည်းအာကူအာဓာပြုလို့မရပုဂ္ဂလိကဆေးရုံဆေးကန်းတွေကလည်းအခကျင်းငွေကြီးမားလွန်းတဲ့အတွက်မကတ်နိုင်တာကြောင့်တော်ယုံတန်ယုံဆိုရင်ကိုင်းရဆိုင်နဲ့အပြင်ကဆေးဆိုင်ကဆက်ပေးလိုက်တဲ့ဆက်ဆေးလောက်နဲ့တင်ကိစ္စပြီးကြရတာပါပဲဒူတော်မောင်ကြီးငါတို့အစိုးရလူကြီးမင်းတွေကြတော့နှာဆေးချောင်းဆိုးဖြစ်တာလောက်နဲ့တင်ငွေကုန်ကြေးကြခံပြီးနိုင်ငံရခြားကိုပြေးကူးကြတာပဲမဟုတ်လားငါတို့နိုင်ငံကဘယ်အစိုးရလူကြီးမင်းကများနေထိုင်မကောင်းဖြစ်လို့အစိုးရဆေးရုံမှာတက်နေတယ်လို့မင်းကြားဘူးလို့လေတူတော်မောင်ရဲ့မင်းအဲ့ဒီလိုကြားတဲ့နေ့ဟာလေဟိုဝင်းကြီးပြောတယ်လို့ ငါတို့နိုင်ငံဟာစင်ကာပူနဲ့ဒန်းတူဖြစ်နေပြီဆိုတာကိုပဲမင်းသဘောပေါက်လိုက်ဆမ်းပါငါတူဒါပေမဲ့ငါတို့နိုင်ငံကအစိုးရဆေးရုံတွေမှာတင်လူအသက်ထွက်တတ်တာမဟုတ်ဘူးစင်ကာပူနိုင်ငံကဆေးရုံတွေမှာလဲလူကိုသေစေနိုင်တဲ့ဂုဏ်သတ္တိရှိတဲ့အကြောင်းတလောကပဲငါတို့စီကလူကြီးမင်းတယောက်အသက်ကိုပဓာနမထားပဲတက်တည်ပြခဲ့ပြီးပြီလေကဲဒူတော်မောင်ကြီးမင်းလဲငါပြောတာတွေနားထောင်ပြီးစိတ်ညစ်မသွားနဲ့အောင်နောက်အစိုးရတက်လာရင်ဒါရီဟာပြုပြင်ပြောင်းလဲပြီးအကောင်းဘက်ကိုဦးတည်လာမှာလို့တော့ဘာတော့တထစ်ချယုံကြည်ပါတယ်ကွယ်ဒီတပတ်တော့တလောက်ပဲမင်းလဲအားရင်ငါးစီစာပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာတော့မင်းရဲ့အဖစန်နီဦး